Hello? Oh, Yavi.
Okay, good.
Chidi Babu. Hello. တရီလင်္ကာနိုင်ငံကရွှေရောင်တန်းနေတဲ့ Hello တရီလင်္ကာနိုင်ငံကရွှေရောင်တန်းနေတဲ့ကမ်းခြေတွေမှာတာမန်အခြေအနေဆိုရင်ကဘာလက်ခီးတွေရေခြေချင်းလိန်စီကားတိုက်မြင့်နေတာပါအခုခါတော့ကိုဗစ်ကပ်ရောဂါကြောင့်ဧည့်သည်တွေမလာရောတဲ့အခါဝင်ငွေတွေလည်းလျော့သွားပါတယ်တီရီလင်္ကာနိုင်ငံကရွှေရောင်တန်းနေတဲ့ကမ်းခြေတွေမှာတာမန်အခြေအနေဆိုရင်ကဘာလက်ခီးတွေရေခြေချင်းလိန်စီကားတိုက်မြင့်နေတာပါအခုခါတော့ကိုဗစ်ကပ်ရောဂါကြောင့်ဧည့်သည်တွေမလာရောတဲ့အခါဝင်ငွေတွေလည်းလျော့သွားပါတယ်နိုင်ငံရဲ့စီးပွားရေးလည်းထိခိုက်ပြီးအလားတူပဲနိုင်ငံရဲ့ငွေချေးနိုင်စွမ်းတက်မမှုနှုန်းသားလည်းလျော့ကျသွားပါတယ်။စီးပွားရေးလေးလံသုံးသပ်သူတွေကတော့ငွေချေးနိုင်စွမ်းလျော့ကျတာကနေပြန်မပေးနိုင်တဲ့အခြေအနေရောက်သွားမှကိုစိုးရိမ်နေကြပါတယ်။ဒီလိုဖြစ်ရမျိုးတွေကတရုတ်လင်္ကာနိုင်ငံတနိုင်ငံတွေဖြစ်နေတာမဟုတ်ပါဘူး။ကမ္ဘာပိုင်ရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့ကမ္ဘာကျွေးမီစည်ရင်ဟာရာစုနှစ်ဝက်အတွင်းမှာအမြင့်ဆုံးရောက်နေပြီလို့ဆိုပါတယ်။ဒီကျွေးမီစည်ရင်ကအရင်ကတည်းကမြင့်နေပြီးတော့ကိုရိုနာဒီကျွေးမီစည်ရင်ကအရင်ကနေကမြင့်နေပြီးတော့ကိုရိုနာကပ်ဘေးကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခြေအနေတွေကိုပိုပြီးဆွေးရသွားစေတယ်လို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအထွေထွေညီလာခံအသုံးအမှုချုပ် Rebecca Greenspan က VOA ကိုပြောပါတယ်အထူးသဖြင့်တော့ Ethiopia, Tunisia, Argentina, El Salvador, Ghana, Congo, Kazakhstan, Mozambique နိုင်ငံတွေဟာချင်းညိုတွေပြန်မဆက်နိုင်တဲ့အနေအထားကိုရောက်ဖို့အလွန်ကိုရှိနေတယ်လို့ကမ္ဘာပိုင်ရဲ့ကိန်းဂဏန်းတွေကညွှန်နေပါတယ် El Salvador, Suriname, Venezuela နဲ့ Zambia နိုင်ငံတွေကတော့နိုင်ငံရဲ့ချင်းငွေပြန်မပေးနိုင်တဲ့အဆင့်ကိုရောက်ရှိနေပြီဖြစ်တယ်လို့သိရပါတယ်ကယောဂကာလအတွင်းမှာဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကအကျွေးတွေထပ်ထုတ်ယူခဲ့ကြပါတယ်ကမ္ဘာပံခံမှန်းကိန်းဂဏန်းတွေအရတော့ချင်းငွေဒေါ်လာ35ဘီလီယံရှိပြီးဒီပမာဏဟာပြီးခဲ့တဲ့နှစ်ထက်45ရာခိုင်နှုန်းတိုးလာပြီးထပ်ဝက်လောက်ကတရုတ်နိုင်ငံကိုပြန်ပေးရမှာပါဒီအတော့အတွင်းမှာပဲစီးပွားရေးတိုးတက်မှုမုန်းကလည်းလျော့ကျလာနေပါတယ်စက်မှုအင်အားကြီးနိုင်ငံ 20 G20 အဖွဲ့ကြီးကအချို့သောချင်းငွေတွေပြန်ပေးရမှာကိုကယောဂကာလအတွင်းမှာဆိုင်းငံ့ပေးခဲ့ပါတယ်စက်မှုအင်အားကြီးနိုင်ငံ 20 G20 အဖွဲ့ကြီးကချင်းငွေပမာဏလျှော့ချရေးအစီအစဉ်ကိုအဆိုပြုခဲ့ပေမဲ့အခုတတိတော့နိုင်ငံ3နိုင်ငံကပဲအကူအညီပေးဖို့ဆက်သွယ်လာတယ်လို့ဆိုပါတယ်ဘဟုပန်တွေကကုန်စည်နှုန်းတက်တာကိုတံမြန်မှုချင်းငွေအတိုးနှုန်းမြင့်ချိန်နဲ့ချင်းငွေတွေပြန်မပေးနိုင်မဲ့သတိထားရမယ့်အခြေအနေရောက်နေခြင်းဖြစ်နေတာပါဂျစ်ဆင်ကတော့ငွေချေးထားတဲ့နိုင်ငံတွေအနေနဲ့ချင်းငွေပြန်ပေးရမှာကိုရော့ပေးဂျစ်ဆင်ကတော့ငွေချေးထားတဲ့နိုင်ငံတွေအနေနဲ့ချင်းငွေပြန်ပေးရမှာကိုလျှော့ပေးရည်ငွေကြေးထောက်ပံ့ရေးအစီအစဉ်တွေအဘူသဖြင့်လှုပ်ပေးဖို့လိုနေပြီလို့ဆိုပါတယ်။ဒါမှမဟုတ်ရင်တော့ချင်းငွေပြန်ပေးဖို့အရေးတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဆယ်စုနှစ်တစုစာပျောက်သွားမဲ့အရေးဖြစ်နေပြီလို့ဆိုပါတယ်။ဒါမှမဟုတ်ရင်တော့ချင်းငွေပြန်ပေးဖို့အရေးတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဆယ်စုနှစ်တစ်ခုစာပ ကြောက်သွားမဲ့အရေးဖြစ်နေပြီလို့ဆိုပါရခင်ဗျာ။